ောင်စံတာအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာဆီယနာဒိန်ဆန့်ကျင်ဆန္ဒပြတဲ့အပေါ်မှာစစ်တပ်ကနေပြီးတော့အင်အားတုံးပြီးတော့ပို့ပြီးတော့နှိမ်နှင်းလာပါတယ်ဒါပေမဲ့လို့လဲလူမှုရဲ့တော်လှန်ရေးလူမှုရဲ့ဆန္ဒပြမှုတွေကပို့ပြီးတော့တောင်မှအားကောင်းလာတယ်လို့ပြောလို့ရပါတယ်ဆိုတော့ဒီလူမှုတော်လှန်ရေးကနေလူမှုလိုချင်နေတဲ့အပြောင်းလဲမျိုးပေါ်ပေါက်လာမဲ့အလားအလာပုံမှာအရင်ဆုံးသုံးသပ်ပေးပါရှင်အကဲ
ဟုတ်ကဲ့အဲ့ဒီပြောသလိုပဲစစ်တပ်ကပူပြီးနှိမ်နှင်းလာလို့လူလူဘက်ကလည်းပဲတခင်နဲ့မတူရက်တခင်မကြုံဘူးရက်တော်လှန်ဥက္ကမျိုးဖြစ်ပါတယ်အဲ့ဒါကြောင့်တော်ရလေးကိုထိရောက်တဲ့ဆုံးဆမှုတွေဖြစ်ပါတယ်အုတ်ချွေရန်များကြီးဟာရဆိုင်သွားတာစစ်တပ်အနာသိနာရက်ပေါင်း40ကျော်လာပြီးအုတ်ချွေရန်များကိုသူတို့ဘာမှမလုပ်နိုင်ဘူးအစိုးရကဗန်လုံငန်းကအစစီးပွားရေးလည်းပဲအကုန်လုံးရဆိုင်လို့ဖြစ်နေတယ်စစ်တပ်ကဘလို့ဘလောက်ပဲပြစ်ပြစ်သက်သက်လူတွေကတော့စပီတော့ထွက်နေလို့ဆိုတော့တော်လေးကိုပြင်းထန်တဲ့တိုက်ပွဲတော်လှန်ရေးဖြစ်ပါတယ်ဆိုတော့အပြောင်းလဲဖြစ်လာနိုင်တဲ့အကြောင်းကတော့အများကြီးရှိပါတယ်တကယ်တော့အပြောင်းလဲဖြစ်နေရဆိုတော့အခုကလေးဆောစောကပြောခဲ့တဲ့ဥချိုရန်တရားရဆိုင်တာလို့ပါလို့ဆိုတော့အပြောင်းလဲပဲကြည့်ကြတဲ့အကြောင်းလဲဖြစ်လာနေပြီပဲသို့သော်လည်းအဲ့ဒီအပြောင်းလဲဟာဆက်ပြီးတော့အချိန်ပြီးသွားရလဲလို့ထင်ပါတယ်စစ်တပ်ရဲ့သဘောတဘာဝကကျွန်တော်ဆုံးမပြီးဆိုပြီးတော့လက်မြောက်ပြီးတော့ထွက်ပြေးမဲ့စစ်တပ်မျိုးမဟုတ်ပါဘူးဘောတော်မှပြဖို့တရက်ပြတဲ့ stress mentality ပေါ့လေဒီသဘောထားသူတို့ကအများတန်းရှိနေတာပါဆိုတော့ဒီဆန္ဒပြတဲ့ပြည်သူတွေဘက်ကလည်းပဲသူတို့ရဲ့အခြေအနေကိုကြည့်ပြီးတော့ပါလေအတက်အဆုတ်ကစားပြီးတော့ဒါအပြောင်းလဲကိုပုံဝေးပြင်းပြင်းပြောင်းပြောင်းဆက်ဆက်သွားအောင်မယ်လို့ထင်ပါတယ်ခင်ဗျအ
ဲ့တော့ဒီပြည်သူတွေမျှော်လင့်တဲ့အတိုင်းအပြောင်းလဲတွေခက်မြန်မြန်ပေါ်မလာဘူးဆိုရင်ဒါဟာပြည်သူတွေရဲ့မျှော်လင့်ချက်ကုံဆုံးသွားတဲ့သဘောများဖြစ်လာမလားရှင်အကဲ
ဘယ်လိုမှမဖြစ်နိုင်ပါဘူးဒီ crisis ပေါ်လေအကျတဲ့ဒါကနာဟုတ်ဖြစ်လာရင်အဲ့ crisis တန်တက်ပြီးတော့ opportunity ခေါ်တဲ့ဒီအခွင့်အလမ်းဆိုတာလည်းတွေ့ပြီးပါလာတတ်ပါတယ်ဆိုတော့အခုကကျွန်တော်တို့ပြောခဲ့တဲ့အပြောင်းလဲဖြစ်လာနိုင်တဲ့အခွင့်အလမ်းဟာအရေးကြီးဆုံးအခွင့်အလမ်းပါပဲဆီယနာရှင်စနစ်ကျဆုံးပြီးတော့ဒီမျိုးဆီယနာရှင်စနစ်မြင့်မြင့်သွားပြီးတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးဘက်ကိုအသာသွားမယ်ဆိုရင်ဒါဟာအခွင့်အလမ်းကြီးတရက်ပါပဲအဲ့ဒီအခွင့်အလမ်းကမကဘူးတခြားအခွင့်အလမ်းလည်းရှိပါတယ်ဥပမာအဖြစ်မူဝါဒဆိုင်ရာအခွင့်အလမ်းပေါ်လေ policy opportunity လေးဖြစ်လာနိုင်ပါတယ်အခုပဲတိုင်းရင်းသားတွေကိုနှစ်ဖက်စလုံးကစစ်တပ်ဘက်ကလည်းပဲအရစီယုံနေတယ်ဒါ federal ပြည်ထောင်စုဖန်တီးပေးပါမယ်ဆိုတော့သူတို့ရဲ့မူဝါဒကိုနိုင်ငံပြောင်းလဲလာတဲ့သဘောပါပဲသူတို့ကစီးရယ်ငါတို့ဘက်ကိုဒီတိုင်းရင်းသားတွေပါမှသူတို့လူချင်းတဲ့ဘက်ကိုရောက်မယ်လို့သူတို့မျှော်လင့်ထားဆိုအခုခါမှာ CRPH ကလည်းပဲရခိုင် NLD အစိုးရတဲ့ပို့ပြီးတော့ထိရောက်တဲ့အဲဒါစီလုံးညွေကြွကြော်စံတွေထွက်လာတယ်လို့ကျွန်တော်သုံးသပ်မိပါတယ်။ဒါ Federal Democracy ဟိုကဒီမိုကရေစီ Federal ဘာညာအရင်ပေါ်ခဲ့ရတဲ့ Federal Democracy လောက်ရမယ် Federal ဖြစ်ဖို့သိရေးကြီးတယ်ဆိုတော့ဥစားပြပြောပါတယ်။ဒီဟာ policy ပြောင်းလဲလာမယ့်အခွင့်အလမ်းတွေဖြစ်ပါတယ်။ဆိုတော့လာလာကတော့ဘယ်လိုမှဆုံဆုံမြင့်မြင့်သွားတယ်လို့ပြောလို့မရနိုင်ပါဘူးခင်ဗျာ။
အဲ့တော့ဒီအပြောင်းလဲတွေပေါ်လာဖို့အတွက်ပေါ့နော်အဓိကလိုအပ်ချက်တွေကိုလည်းအငယ်သုံးသပ်ပေးစီခြင်းပါတယ်ရှင်
။အဓိကတော့တွန်းအားနဲ့ PR ပေါ်လေပြည်သူတွေတိုက်ရင်ဆိုင်ပြီးတော့ number 2ဆန္ဒပြနေကြတာကတော့ PR ပေးနေရတာပဲ။ဟိုဘက်ပြည့်လည်းပဲဒီဟာလုံးဝတောင်းဆိုဘူးအစည်းခံပြီးတော့သိပ်ပြီးတော့ကြေကွဲဝင်နေကြတောက်ပါတယ်အဲ့ဒီခါတွေကိုမြင်ရတဲ့ကိစ္စအတင်းလို့ဆိုရင် intern ပြင်ထန်တဲ့ PR ဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာရဲ့ PR လည်းအရေးကြီးပါတယ်။နောက်နိုင်ငံတွေဆို PR ပေးကြတယ်။စီးပွားရေးတန်ခတ်ပိတ်ဆို့တယ်။ဘာညာမျိုးမျိုးလုပ်လာကြတယ်။စစ်တပ်ကအကြီးအကဲတွေသူတို့စားသမီးတွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုလှုံ့ဆော်လို့မရအောင်သူတို့လုပ်လာကြတယ်။အထောက်ပံ့ပေးမဲ့ကိစ္စတွေကိုရဆိုင်တာတွေလုပ်လာကြတယ်။သို့တော်လည်းပဲတစ်ဖက်မှာလည်းဒီ PR အပြင်တွန်းအားလည်းလိုပါတယ်။သူသဖြင့်အာဆီယံတို့တရုတ်တို့ဂျပန်တို့အိန္ဒိယတို့အင်ဂျီနိုင်ငံတွေက PR ထက်တွန်းတဲ့သဘောမျိုးသူတို့ဆောက်လဲလို့ကျွန်တော်နားလည်ပါတယ်ယူဆပါတယ်ဆိုတော့ PR နဲ့တွန်းအားပူးတွဲပြီးတော့လုပ်ရမယ်ဒီအာဆီယံကတော့သူတို့မှာသူများနိုင်ငံပြည်တွင်းရေးကိုဝင်မစစ်ဘူးဆိုတဲ့ယူဆရဲ့ consensus ဆိုတဲ့အများသဘောတူမှာဖြစ်မယ်ဆိုတဲ့ယူဆရဲ့ခံထားတယ်လို့ဆိုနိုင်ပါတယ်ဘာလို့ဆိုအာဆီယံနိုင်ငံတွေအထက်မှာကိုယ်နိုင်ကကွန်မြူနတီလည်းပါတယ်သေဥဆိုင်မှာဘီယင်းနိုင်ငံလည်းပါတယ်ဒါစစ်တပ်ကဒီမိုကရေစီအရေးချုံပြီးအုပ်ချုပ်တဲ့အစိုးရလည်းပါတယ်ဆိုတော့တုံးအားပြောင်းဖို့ဆိုတော့ဒီ consensus ရပြီးတော့ဘယ်တော့မှ PR ပြန်မှာမဟုတ်ပါဘူးတရုတ်ကလည်းပဲဒီပွဲလုပ်နေရတော့သူကလည်းဒီဟာကိုအများကြီးချင်းချင်းစဉ်းစားပါလိမ့်မယ်ဆိုတော့ဒီ ASEAN တရုတ်အပေါင်းနဲ့အင်္ဂလိပ်နိုင်ငံတွေကဒီနေ့အဖြစ်စုပေါင်းပြီးတော့တွန်းအားပေးရမယ်ဆိုတော့နောက်နိုင်ငံတွေကုလသမဂ္ဂကတော့ PR နဲ့ဒီအင်္ဂလိပ်တရုတ်တို့ဘာလို့ရဲ့တွန်းအားနဲ့ပေါင်းပြီးတော့သွားရင်တော့ဒါနဲ့ရွေးနိုင်တယ်လို့ထင်ပါတယ်။ဒီချင်းထဲမှာအဓိကကတော့ပြည်တွင်းရဲ့အင်အားပေါ့ခင်ဗျာ။ပြည်တွင်းကပြည်သူလူထုရဲ့ဆန္ဒပြအုံကြွမှုနဲ့တိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်လာမှု။ဒါအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။
ဒီတရုတ်ဟာဆိုလို့ရှိရင်ကုလသမဂ္ဂလူကြုံရေးကောင်စီမှာလည်းလေးတန်းနင်းနေပြောင်းလာတဲ့သဘောထားရှိပါတယ်ဒါပေမဲ့မြန်မာဒီဆက်အာဏာသိမ်းမှုတို့ဘာလို့ပြောဆိုရှုတ်ချမှုတော့မရှိပါဘူးဆိုတော့တရုတ်ဘက်ကဒီလိုလေးတန်းပြောင်းလာပြီမဲ့လေမြန်မာစစ်တပ်ကိုသူတို့ကဒါအလျှော့ပေးခိုင်းတဲ့အထိရောက်လာပါမလားရှင်
ရှော့ပီကနေတီရောမြောက်နေမှာဘူးရှော့ပီကနေတာကိုတော့မြန်မာစစ်တပ်ကဘယ်တော့မှလက်ခံနိုင်မှာမဟုတ်ပါဘူးသူကတော့သူတို့လည်းပဲတိတ်ပြီးတော့တွန်းအားပေးနိုင်တဲ့အင်အားကတရုတ်မှာရှိတယ်လို့ထင်ပါတယ်ဘူးကိစ္စမှလည်းတရုတ်ကဟိုအနာသိနေလို့ဆိုပြီးမဆုံးချပါဘူးပြည်သူကိုရဲစဲမလုပ်ပါနဲ့ဖမ်းဆီးကြရပုဂ္ဂိုလ်တွေလှုပ်ပေးပါဘာညာဆိုရကိစ္စမှာတော့ဒါကုလသမဂ္ဂနဲ့တဆန်နဲ့ထွက် ဆန္ဒပြသမားတွေမိရှုရယ်ဆိုပြီးတော့စစ်တပ်ဖက်ကလုံနေရယ်ဆိုပြီးတော့လည်းတချို့ကပြောနေကြတာတွေ့ရပါတယ်ဘလောက်မှန်လဲမမှန်ဘူးလဲဆိုတော့ကျွန်တော်မီဒီယာသမားတွေကစောင့်ကြည့်ရမှာပေါ့လေဆိုတော့ဒီကိစ္စကိုလည်းတေကချင်းချင်းပဲလည်းသူရဲ့စီးပွားရေးကဒီစိတ်ယုံမိရှုတာတွေမကဘူးမြန်မာနိုင်ငံမှာသူရဲ့ဒီနံပိုက်လိုင်းတို့ဟိုအိန္ဒိယသမုဒ္ဒရာကို trip out strategic မဟာဗျူဟာမြောက်တဲ့လမ်းကြောင်းတွေလည်းအစီအစဉ်လည်းရှိရင်ဒါကိုလည်းပဲသူတို့ဘယ်တော့မှအထီးခိုက်ခံမှာမဟုတ်ပါဘူးဆိုတော့သူကဖြစ်နိုင်တဲ့မြတ်ပြည်လဲအောင်ပြင်ထိုင်ဖို့အဲ့ဒီကိစ္စကိုပဲတေကတွန်းတွန်းတိုက်တိုက်ဝင်ပြီးတော့ကျန်တဲ့နိုင်ငံတွေနဲ့ပေါင်းပြီးတော့လုပ်ဖို့လုပ်လို့မျိုးထင်ပါတယ်နောက်နိုင်ငံတွေကလည်းပဲဖိအားပေးနေမှာတရုတ်လိုနိုင်ငံမျိုးကိုရှေ့ကိုတွန်းထုတ်ပြီးတော့ကဲမင်းတို့စပြီးတော့နောက်လည်းနောက်ကလိုက်မယ်ဆိုပြီးပုံစံမျိုးလုပ်လိုက်ရင်တော့ဒီမျိုးဒီမျိုးဖြစ်လာမယ်လို့ပြောလို့ရပါတယ်
ဟုတ်ကဲ့ရှင်အဲ့ကနောက်တစ်ခုကတော့ဒီမီဒီယာတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်အခုဆိုလို့ရှိရင်တဲ့မြန်မာနိုင်ငံတွင်းမှာစစ်တပ်ကနေပြီးတော့ဟိုပြည်တွင်းမီဒီယာကြီးတွေပေါ့နော်အကောင့်နဲ့မီဒီယာကြီးတွေအပါအဝင်ဒါမီဒီယာတွေကိုပိတ်ပင်လိုက်ပါတယ်နောက်ပြီးတော့ဒါသတင်းတောက်တွေကိုလည်းပြစ်မှတ်ထားပြီးတော့ဖမ်းဆီးပါတယ်ဆိုတော့အဲ့ဒီမှာဒီမီဒီယာအားကလည်းယော့နေပါတယ်တစ်ချိန်တည်းမှာပဲဒီမြန်မာနိုင်ငံတွင်းကဆန္ဒပြမှုတွေမှာlive ထုတ်လွှင့်တဲ့အခါမှာဆိုလို့ရှိရင်ဒီနေရာမှာတော့မီဒီယာအားနည်းနေပါတယ်ဆိုတော့ဒီလူလူပေါ့နော်လူလူရဲ့သူတို့ရဲ့ဆန္ဒတွေကိုလည်းကျမတို့တွေ့နေရပါတယ်အဲ့ကဲအဲ့တော့ဒီလူလူတော်လှန်ရေးဒီဆန္ဒပြပွဲတွေမှာမီဒီယာရဲ့အခန်းကဏ္ဍမီဒီယာတွေဘက်ကဘာတွေများလုပ်ပေးနိုင်ပါသလဲရှင်အဲ့ကဲဘယ်လိုများမြင်ပါလဲ
အခုဖြစ်နေတဲ့ကိစ္စမှာမီဒီယာဟာစိတ်အရေးပါပါတယ်ကျွန်တော်ကတော့မြန်မာနိုင်ငံရဲ့မီဒီယာကိုစိတ်အထင်ကြီးစိတ်လေးစားပါတယ်သတိလည်းအမြဲတမ်းကောင်းရပါတယ်အဲ့မီဒီယာတွေကြောင့်ဒီအဆင့်ကိုရောက်လာတယ်မီဒီယာဆိုတာကျွန်တော်တို့ professional media အပြင် citizen journalist တွေဒါလည်းမီဒီယာပါပဲဒီမီဒီယာတွေရဲ့ကွန်ရက်ကြောင့်ဒီလိုအဆင့်ကိုရောက်လာတာနိုင်ငံတကာသိလာတာဖြစ်ပါတယ်နောက်ပြီးတော့မြန်မာနိုင်ငံကအခုလွန်ခဲ့တဲ့နှစ်အနည်းငယ်မှာအတော်အဆင့်ပွင့်လင်းလာတဲ့အခါမီဒီယာရဲ့အဆမရန်တုတ်တက်လာပါတယ်သတင်းသမားတွေမိရဲ့မိခွန်းတွေကျွန်တော်အင်မတန်ချီးကျူးပါတယ်သူတို့ရဲ့မိရာဆိုတာဟိုဘက်ကဖြေတဲ့လူကခက်ခက်လန်ပြန်ပြီးရန်တွေ့နေတယ်ဒါမီဒီယာဆိတ်ရှိတိခံပြီးတော့ပေါ့ဗျာအဲ့ဒါကိုသူတို့လူချင်းနဲ့မိခုံးကိုရအောင်သူမီးတာကျွန်တော်အင်မတန်ချစ်ကြည့်ရတဲ့တော်တယ်လို့ချစ်ကြည့်ပါတယ်ဆိုတော့သူတို့ရဲ့စွန့်အင်ဟာဘယ်လောက်ကြီးမားတယ်ဆိုတာကိုစစ်တပ်ကပိတ်ပိုက်တယ်ဆိုတာကိုကြားသနေပါတယ်အာဏာပိုင်တွေဟာအင်မတန်ကြောက်လို့သာသူတို့ပိတ်ပင်တယ်သူတို့ဖမ်းတယ်စီးတယ်ထောင်ချဖို့လုပ်တယ်ဆိုတာမီဒီယာရဲ့စွန့်အားကြီးမားလို့သာဖြစ်ပါတယ်ဆိုတော့မီဒီယာရဲ့စွန့်အားလုံးဝအထင်သေးကြမဟုတ်ပါဘူးအင်မတန်တန်ဖိုးရှိတယ်ပိတ်အရေးပါတယ်လို့ကျွန်တော်ကပြောလိုပါတယ်
ဟုတ်ကဲ့အဲ့ဒီမှာခုနအန်ကယ်ပြောတဲ့အချိန်မှလည်းပါပါတယ်ဒါ citizen journalist ပေါ့နော်အဲ citizen journalist တွေရဲ့အခန်းကဏ္ဍကိုလည်းပြောပါအောင်ရှင်ဒီသူတို့အချင်းချင်းပဲရိုက်ကူးထုတ်လွှင့်နေတဲ့ဟာတွေရဲ့အခန်းကဏ္ဍပေါ်မှာရောအန်ကယ်ဗာမျက်မှတ်ချက်ပေးလို့ပါလေ
citizen journalist ဆိုရဲရဖက် media တွေသိတံမိုးစီပါခဲ့သို့တော်လည်းပဲ citizen journalism ကဘာဖြစ်လဲဆိုတော့ကြိုတင်ပြီးတော့ editing မရှိဘူး general လို့ professional media တွေ media house တွေမှာကြတော့မွှင်းငင် edit လုပ်ရတယ်။မှန်လားမမှန်လား double sources အနည်းဆုံး source တစ်ခုနဲ့ကျွန်တော်ချင်းချင်းရတယ်။တကယ် reliable ဖြစ်တဲ့အခါမှာကျွန်တော်ထုတ်ခွင်းတယ်။ citizen journalist ကလည်း frame လိုက်တယ် frame လိုက်ပြီးတဲ့အခါမှာဟာမှန်လားမမှန်လားပြန်စဉ်းစားကြောက်ဆိုတာ editing ဘက်ကနောက်မှလာတယ်ဆိုတော့သူတို့ဟာ publish first editing later အခု general လို media house တွေ professional media အဖွဲ့အစည်းတွေကတော့ editing firstဒီတော့မှ publish လုပ်ရဆိုအဲ့ဒါတော့နည်းနည်းပွားပါပြည်သူတွေရဲ့ရင်းချက်မှုဒီနေရာမှာအရေးကြီးပါတယ်အဲ့ဒါကိုသူကမှန်တရားနဲ့ရှင်းချင်ပြီးတော့ပေါ့လေဖြစ်နိုင်မဖြစ်နိုင်ဆိုတာရှင်းချင်ပြီးတော့ယုံရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ဆုံးအနေနဲ့တော့ဒီတိုင်းရင်းသားတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ရှင်ဒီအခုဖြစ်နေတဲ့စစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြမှုတွေမှာ တိုင်းရင်းသားတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့CRPH လို့ခေါ်တဲ့ဒါပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဘက်ကလည်းအတော်လေးပြောလာတယ်လို့အနာသိန်းစစ်တပ်ဘက်ကလည်းအတော်လေးပြောလာပါတယ်ဒီပေါ်မှာတိုင်းရင်းသားတွေရဲ့အားပေးထောက်ခံမှုတိုင်းရင်းသားတွေရဲ့ဟိုသဘောထားအပေါ်မှာရောအံကယ်ဘယ်လိုမြင်ထားပါလဲရှင်
ဒီမှာလေသူတို့လူချင်းနဲ့တိုင်းရင်းသားအခွင့်အရေးနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လက်တွေ့အကောင်အထည်ပြုဖို့နိုင်မလဲဆိုတော့သုံးသပ်ဆုံးကြည့်ကြလိမ့်မယ်လို့ပဲယူဆပါတယ်။